ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနက်ဗာနီအောက်တိုဘာလကဆိတ်ကခံရမှုမှာနိုင်ငံတကာသတင်းမီဒီယာတွေဆွဆွဲသလိုရုရှားစုကနောက်ွယ်ကနေပါဝင်မှုရှိတယ်ဆိုတာမဟုတ်မှန်ကြောင်းနဲ့ရုရှားနာမည်ပြက်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့နက်ဗာနီကအမေရိကန်နဲ့လက်တွဲလှုပ်ဆောင်တာသာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့2020နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နက်ဗာနီနဲ့ပတ်သက်ပြီး Bellingcat Online စုံစမ်းထောက်လှမ်းရေးသတင်းအဖွဲ့ကရုရှားရဲ့ insider Das Spiegel နဲ့ American CNN သတင်းဌာနတို့စီကရတဲ့အချက်အလက်တွေပေါ်မူတည်ပြီးဒီသတင်းပတ်ထဲထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာတွေဟာစုံစမ်းစစ်ဆေးမှုမဟုတ်ဘဲ American ထောက်လှမ်းရေးအဖွဲ့တွေရဲ့တင်ပြချက်တွေကိုတရားဝင်အောင်လုပ်ပေးတာသာဖြစ်ကြောင်းလဲသမ္မတပူတင်ကပြောပါတယ်။သတင်းသမားတွေနဲ့ရုရှားနိုင်ငံသားတွေရဲ့မေးခွန်းတွေကိုဖြေကြားပေးတဲ့သမ္မတရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာ Coronavirus ကာယရောဂါဆိုင်ရာကင်တွယ်မှုရုရှားအစိုးရရဲ့နိုင်ငံစီးပွားရေးဆိုင်ရာရုံးကန်နေရမှုတွေကနေနိုင်ငံတကာဆက်ဆံရေးဆိုင်ရာအထိသမ္မတကပြောကြားခဲ့တာဖြစ်ပါတယ်။နောက်တက်လာမဲ့အမေရိကန်သမ္မတဟာအတွေ့အကြုံရင့်ကျက်သူတဦးဖြစ်တဲ့အတွက်ပြဿနာတွေတဲကအားလုံးမဟုတ်ရင်တောင်တချို့ကိုတော့ဖြေရှင်းပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။